ကိုရီးယားကျွမ်းဆောင်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တိစောက်ရေးအစီအစဉ်အစီအမြင်နေချိန်မှာပဲအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ဟာဝင်လာတဲ့ဒုံးကျည်လမ်းကြောင်းကိုသိရှိအောင်လုပ်ပြီးဟန်တာကာကွယ်ရေးနဲ့ဆိုင်တဲ့စီးရေးလက်ချက်မှုကိုဒီကနေ့တနင်္လာနေ့မှာစတင်ပြီးနေ့ရက်ကြာပြုလုပ်မှာဖြစ်ကြောင်းရေးကြောင်းခုခံကာကွယ်ရေးအဖွဲ့ MSDF ကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ကပြီးခဲ့တဲ့တင်ပါတွင်ကြီးမားတဲ့စီးရေးလက်ချက်မှုကြီးပြုလုပ်ခဲ့တာမှာတော့အဲ့ဒီစီးရေးလက်ချက်မှုဟာစစ်ဖြစ်ဖို့ခိုင်လုံတဲ့အကြောင်းအချက်ဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောပါတယ်။ကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုနဲ့နိုင်ငံတကာအတိုင်းအဝန်ရဲ့ပြည်တင်မှုတွေကိုဆန့်ကျင်ပြီးနျူကလ িয়ার လက်နက်နဲ့ပယ်ထိန်တာဒုံးကျည်တွေပိုင်ဖို့လုပ်နေတဲ့မြောက်ကိုရီးယားကဂျပန်နိုင်ငံကိုကြော်ပြီးပယ်ထိန်တာဒုံးကျည်တွေကိုဆန့်တပ်ပြုလုပ်ခဲ့တာပါ။နိုဝင်ဘာလ29ရက်နေ့မှာတော့သူတို့အဆိုအရအဆင့်အမြင့်ဆုံးလို့ဆိုတဲ့တိုက်ချင်းပြစ်ပယ်ထိန်တာဒုံးကျည်ကိုမြောက်ကိုရီးယားကဆန့်တပ်ပြုလုပ်ခဲ့တာမှာအဲ့ဒီဒုံးကျည်ဟာအမေရိကန်ပြည်ထောင်စုအထိရောက်နိုင်တယ်လို့ဆိုပါတယ်။ပယ်ထိန်တာဒုံးကျည်လမ်းကြောင်းဆိုင်ရာအချက်လက်တွေကိုသုံးနိုင်ငံကြားအပြန်အလှန်ဖလှယ်တာနဲ့ဆိုင်တဲ့ဒီစီးရေးလက်ချက်မှုဟာ6ချိန်မြောက်ပြုလုပ်တာဖြစ်တယ်လို့လည်း MSDF အဖွဲ့ကပြောပါတယ်။ဒီစီးရေးလက်ချက်မှုမှာအငင်းပွားပွဲဖြစ်နေတဲ့ထပ်လို့ခေါ်တဲ့ဒုံခွင်းဒုံစနစ်ပါဝင်မယ်မပါဝင်ဘူးဆိုတာတော့မသိရသေးပါဘူး။တောင်ကိုရီးယားမှာတပ်စင်တဲ့တပ်စနစ်ရဲ့အားပြင်းတဲ့ရေဒါစနစ်ကတရုတ်နိုင်ငံအတွင်းစမ်းကြည့်နိုင်စွမ်းရှိတာကြောင့်သူတို့ရဲ့လုံခြုံရေးကိုချင်းချောက်တယ်ဆိုပြီးတရုတ်တို့ကစန့်ကျင်ကန့်ကွက်နေကြပါတယ်။